16မြောက် KNU ခရီးအမျိုးသားအစည်းအရုံးကွန်ဂရက်ကိုမတ်လ14ရက်နေ့ကစတင်ပြီးကျင်းပခဲ့ပြီးစဖွင့်တဲ့နေ့မှာတော့လေးနှစ်တာကာလအတွင်း KNU ရဲ့လုပ်ငန်းအစည်းအရုံးခန်းစားတွေကိုစတင်ဆွေးနွေးမှုတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ထိုင်းမြန်မာနေဆက်ကနေ VOA သတင်းတောက်မှအေးမှသတင်းပေးပို့ထားတာကိုနားဆင်ကြပါခင်ဗျာ
။ KNU အမျိုးသားအစည်းအရုံး KNU ရဲ့16ကြိမ်မြောက်ကွန်ဂရက်ကို KNU ဌာနချုပ်ဖြစ်တဲ့လော်ကီလာမှာမတ်လ14ရက်နေ့ကစတင်ကျင်းပခဲ့ပါတယ်။စတင်ကျင်းပတဲ့နေ့မှာတော့15ကြိမ်မြောက်ကွန်ကရစ်ကနေရွေးချယ်ခံခဲ့ရတဲ့ဘိုးကော်မတီရဲ့လုပ်ငန်းစီရင်ခံစာတင်ပြမှုတွေကိုလှုပ်ဆောင်ခဲ့တယ်ဆိုပြီးလက်ရှိညီလာခံကိုယ်စားလှယ်လေးဖြင့်15ကြိမ်မြောက်ကွန်ကရစ်မှာရွေးချယ်ခံခဲ့ရတဲ့ KNU ရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ပရိုကွယ်ထူးဝင်းကပြောပါတယ
်ဒီနေ့ကတော့ကျွန်တော်တို့ဒီ16ကြိမ်မြောက်ကွန်ကရစ်ကိုပထမဆုံးရဲ့စတင်ရဲ့ရုပ်ပြပါတယ်မနေ့ပိုင်းမှာတော့ကျွန်တော်တို့ခန္ဓာဖို့တော့ကတော့လုပ်ငန်းစီရင်ခံစာပေါ့လိမိတ်တက်တော့ဒီမှာကျွန်တော်ဘိုးကော်မတီကဆောင်ရွက်လာခဲ့တဲ့လုပ်ငန်းတွေအစီအစဉ်နဲ့ရှိသေးတယ်အေးပိုင်းလာရောက်နေတယ်ဌာနကြီးလုံငန်းကော်မတီရဲ့လင်းနေတာတော့ဒီမှာဆောင်ရွက်လာတဲ့လုပ်ငန်းတွေလည်းကျွန်တော်တို့အစီအစဉ်တွေရတယ်ဆိုတော့ကျွန်တော်တို့ရဲ့နိုင်ငံရေးအဆုံးအမပိုင်းမှာတော့မရောက်သေးဘူးပေါ့နော်ဒါဆိုတော့တူလုံးတိုင်းကကျွန်တော်တို့ဆုံးဖြတ်နေနေမှာဆောင်ရွက်လာခဲ့တဲ့လုပ်ငန်းဒီပဲကျွန်တော်တို့တင်ပြမှုရရှိနေတယ်ဒီနိုင်ငံရေးအဆုံးအမနိုင်ငံရေးအစီအစဉ်လည်းကျွန်တော်တော့ဖတ်တည်နေလောက်မှာကျွန်တော်စဉ်းစားနေတယ်ဆိုတော့ကျွန်တော်လုပ်ငန်းဆောင်ရွက်မှုတင်ပြတဲ့အပေါ်မှာတရားလာကြကိုယ်စလေဒီစလေသမီးညာနဲ့ဆွေးနွေးတာတို့ပြင်ဆင်တာရှိလို့ရှိမှာမဟုတ်တော့ဒါကြီးတော့ကျွန်တော်အခြေယူရအောင်ဖြစ်တယ
်။ KNU အနေနဲ့အစိုးရရဲ့မတရားအသိကနေတည်ဖြစ်လိုက်တဲ့အဖွဲ့ဖြစ်လာပြီးတဲ့နောက်မှာတော့16ကြိမ်မြောက် KNU ရဲ့ညီလာခံကိုပြည်ရင်းပြည်သားကကရင်လူစုအခြေပြုအဖွဲ့အစည်းတွေနဲ့ကရင်လက်နက်ကိုင်အဖွဲ့တွေလည်းစုံလင်စွာတက်ရောက်နိုင်ခဲ့တယ်လို့ဆိုပါတယ်။
ဒီတရားအသင်းရဲ့တည်ဖြစ်တဲ့နောက်ပိုင်းမှာကျွန်တော်တို့ဆက်သွယ်မှာပုံရလို့ရတယ်။ဒီလိုမျိုးဖြစ်ပါတော့နော်အခုညီလာခံမှာတော့ကျွန်တော်တို့ပြည်တွင်းကကိုယ်စားလှယ်တွေနဲ့လိမ့်လာလို့ရှိနေတဲ့လောက်ကိုပြေးရတယ်ဖိတ်ထားတယ်။ဒါမျိုးပြည်တွင်းရောပြည်ပရောဒီ community အဖွဲ့အစည်းအကောင်းဆုံးတွေပြည်တွင်းကနိုင်ငံရေးပါတီရဲ့ကိုယ်စားလှယ်တွေမဟုတ်ဘူးလူလူတန်းလာအဖွဲ့အစည်းရဲ့ကိုယ်စားလှယ်တွေပါတီဖွဲ့ကောင်းဆောင်နေတဲ့လောက်ကိုပြည်နေမျိုးတန်းလို့ဆင်တဲ့ဒီလမ်းကတော့ let's support the founder ဒီလမ်းကတော့ဘုံမျိုးမကင်းနေရဒီလမ်းကတော့ support တဲ့ဘုံဒီမျိုးတမ်းလို့ရဒီလမ်းကတော့ let's help the children ဒီလိုဒီသာကျွန်တော်တို့ PCB နဲ့ PDF PC နဲ့ပြည်တော်ဘုံပြည်တော
်ကီယန်ရဲ့ညီလာခံကို၄နှစ်ကြိမ်ကျင်းပခဲ့ပြီး16ကြိမ်မြောက်ညီလာခံကိုတော့တက်မှ9ခုကညီလာခံကိုယ်စားလှယ်218ဦးနဲ့ပြည်ရင်းပြည်ပကလေ့လာသူ100ဦးတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်ညီလာခံကျင်းပပြုလုပ်မဲ့ရက်ကတော့သုံးဘက်လောက်ကြီးကြာမြင့်နိုင်တယ်လို့ဆိုပါတယ် KNU ကရင်အမျိုးသားအစည်းအရုံးကို1948ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းလူရင်းနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်နှစ်ရှည်ကြာစွာလက်နက်ကင်တက်ခဲ့ပြီးတိုင်းရင်းသားတပ်ပေါင်းစုတွေကိုဦးဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်တိုင်းရင်းသားလက်နက်ကင်အဖွဲ့လည်းဖြစ်ပါတယ်ဒီနောက်နှစ်ပေါင်း60ကျော်အကြာမှာတော့မြမအစိုးရနဲ့အဖြစ်ခက်ရဲစရေးလက်မှတ်ရေးထိုးခဲ့တာပါKNU ဟာမြန်မာအစိုးရနဲ့အဖြစ်ခက်ရသေးလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်မှာတော့တိုင်းရင်းသားလက်နက်ကိုင်တွေစုစည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ခဲ့ပါတယ်။ဒီနောက်မှာတော့မြန်မာအစိုးရနဲ့တနိုင်ငံလုံးဖြစ်ခက်တိုက်ခိုက်မှုရသေးသဘောတူစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်9ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်။